ယူရိုငွေကြေးကိုသုံးစွဲတဲ့ဥရောပနိုင်ငံတွေမှာစီးပွားရေးအကျပ်အတည်းစိုက်နေတာဟာကမ္ဘာလုံးဆိုင်ရာစီးပွားရေးအပေါ်ကြီးကြီးမားမားတက်ရောက်နေပါတယ်။ဒါပေမဲ့လည်းတရုတ်နဲ့ဆာဟာရတဲကန္တရာတောင်ပိုင်းအာဖရိကတိုက်လိုနေရာတွေမှာတော့အတော်လေးအခြေအနေကောင်းတာတွေရှိနေပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးတော့အပီပီဆိုင်ရာငွေကြေးရံပုံငွေအဖွဲ့ IMF နဲ့ဒီကမ္ဘာဘဏ်တို့ရဲ့နှစ်ပတ်လည်ပူးတွဲအစည်းအဝေးကျင်းပရာဂျပန်နိုင်ငံတိုကျိုမြို့တော်ကနေ VOA သတင်းတောက် Steve Harman ပေးပို့ထားတဲ့သတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုကျော်ကျော်သိန်းကတင်ပြထားပါတယ်ရှင်။
ရုပ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာနောက်နှစ်ကျရင်800ခန့်နှုန်းအထက်ကိုပြန်ရောက်သွားမယ်လို့ IMF ကခန့်မှန်းပါတယ်။ရုပ်နိုင်ငံရဲ့အရှိန်အဟုန်နဲ့တိုးတက်နေတဲ့အိမ်ချမ်းမြေဈေးကွက်ပြိုလဲကြပြီးအဲ့ဒီတိုးတက်မှုနှုန်းကိုအားနည်းအောင်လုပ်လို့မလားဆိုတဲ့စိုးရိမ်ချက်တွေရှိနေတယ်ဆိုတာကိုတော့ IMF ရဲ့အာရှပစိဖိတ်ဒေသဆိုင်ရာညွှန်ကြားရေးမှူးအနုပ်စင်းကအသိမှတ်ပြုပါတယ
်။ And obviously that is a downside risk but our sense isthat this is a remote possibility china is not having a hard landing
အဲ့ဒီအခြေအနေကအကြဘက်ကိုဥတည်နေတဲ့ NA ရှိနေတယ်ဆိုတာထင်ရှားပါတယ်ဒါပေမဲ့လည်းကျွန်တော်တို့တွေးမိတာကအဲ့ဒီအခြေအနေဖြစ်ဖို့ဝေးတယ်ဆိုတာပါတရုတ်နိုင်ငံအနေနဲ့တိုက်ခတ်ခဲ့တဲ့အခြေအနေမျိုးရောက်ဖို့မရှိပါဘူ
းယူရိုငွေကြေးတစ်ခုတည်းကိုသုံးစွဲတဲ့ဥရောပနိုင်ငံတွေမှာအကြက်တဲစိုက်နေတာကတရုတ်နဲ့အိန္ဒိယတို့လိုနိုင်ငံတွေအပြင်အာရှဒေသတခြားနိုင်ငံတွေကနေပြီးတော့တင်ပို့ကုန်တွေပေါ်ဝယ်လိုအားကိုထိခိုက်နေတာပါရေပုံရအားဖြင့်ပြောရရင်တော့အာရှဒေသရဲ့ဖွံ့ဖြိုးတိုးတက်မှုနှုန်းဟာနောက်နှစ်မှာ 9.6 ခန့်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ်။အဲ့ဒါဟာအရင်တုန်းက IMF ကနေခန့်မှန်းထားတဲ့ 6.6 ခန့်နှုန်းကနေကျသွားတာပါ။ဒါပေမဲ့လည်းအဲ့ဒီတိုးတက်မှုနှုန်းကပဲကမ္ဘာပေါ်မှာစီးပွားရေးအရအမြန်ဆုံးဖွံ့ဖြိုးတိုးတက်နေတဲ့ဒေသအဖြစ်အာရှတိုက်ဟာဆက်ရှိနေတုန်းပါပဲ။အရှင်အဟုန်နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နေတဲ့ဒေသတစ်ခုအဖြစ်တဲ့စင်းရဲမွဲတည်တဲ့ဒေသတစ်ခုအဖြစ်ပိုတိထားကြတဲ့နောက်ထပ်ဒေသတစ်ခုမှာလည်းပိုပြီးတောက်ပတဲ့အနာဂတ်အလားအလာရှိနေပါတယ်။အဲ့ဒါကတော့ဆာဟာရဒေသခံရတောင်ပိုင်းအာဖရိကဒေသပါပဲ။အဲ့ဒီဒေသရဲ့နောက်နှစ်အတွက်ဖွံ့ဖြိုးတိုးတက်မှုနှုန်းဟာ900ခန့်နှုန်းရှိမယ်ဆိုတဲ့ခန့်မှန်းချက်နဲ့အတူအနာဂတ်အလားအလာကအတော့ကိုအပေါင်းလက္ခဏာစောင့်နေတယ်လို့ IMF ကပြောပါတယ်။ယူရိုငွေကြေးသုံးဆွဲတဲ့ဒေတာကအကျက်အတဲရဲ့ရိုက်ခတ်မှုသာမရှိဘူးဆိုရင်နောက်ထပ်အ ਨੇ ဆုံး100ခန့်နှုန်းပို့ပြီးတိုးတက်နိုင်တယ်လို့ IMF ရဲ့အာဖရိကဒေတာဆိုင်ရာဌာနညွှန်ကြားရေးမှူး Antoine Monsieur Sayé ကပြောပါတယ
် International commodity prices have remained relatively strong to date providing of course support for natural resource exporters in the region
ဒီနေ့ကြီးကတော့နိုင်ငံကမှာကုန်ပစ္စည်းဈေးနှုန်းတွေကတော်လေးကောင်းနေသေးပါပဲဒီတော့ဒေတာအတွင်းကသဘာဝတရံဇာတအရင်းမြစ်တွေကိုတင်ပို့တဲ့နိုင်ငံတွေအတွက်အထောက်ပံ့ဖြစ်စေပါတယ်ဒုတိယချက်ကတော့အများပိုင်းတဲ့ပုဂ္ဂလိကယင်းနီမြုံနံမှုတွေကြောင့်ပြည်တွင်းဝယ်လူအားကဖွံ့ဖြိုးတိုးတက်မှုကိုအခိုင်အမာအထောက်အပံ့ဖြစ်စေပါတယ
်ဒါပေမဲ့လည်းစားတောက်ကုန်ဈေးနှုန်းတွေတက်လာနေတာကမာလာဝီ ဇင်ဘာဝေနဲ့လီဆိုတိုတို့လိုတချို့နိုင်ငံတွေအတွက်စိုးရိမ်မွေရာချိန်ချောက်မှုတစ်ခုဖြစ်နေတယ်လို့တော့စာရဲကသတိပေးပါတယ်။ဆာဟာရဒေသခံတောင်ပိုင်းအာဖရိကဒေသရဲ့ဖွံ့ဖြိုးတိုးတက်မှုဟာအားလုံးခံစားရတဲ့ဖွံ့ဖြိုးတိုးတက်မှုမျိုးမဟုတ်ဘဲနောက်ကျန်ရစ်နေတယ်လို့အများကြီးရှိနေတယ်လို့နာမည်ကျော်အဆိုတော်ဘူနိုပူးတွဲထူထောင်ထားတဲ့ဝမ်ဆိုတဲ့စီယုံနှုတ်ဆော်ရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးတဦးဖြစ်သူနိုင်ဂျီးရီးယားလူမျိုးဖွံ့ဖြိုးတိုးတက်ရေးဆိုင်ရာစီးပွားရေးပညာရှင် Edith Jubuno ကပြောပါတယ
် So when you disaggregate the numbers you start to see some very disheartening situations infrastructure deficits
ကိန်းနန်းတွေကိုအလုံးပေါင်းမကြည့်ပဲခွဲပြီးကြည့်မယ်ဆိုရင်အတော်စိတ်ပျက်စရာကောင်းတဲ့အခြေအနေတချို့ကိုတွေ့ရပါလိမ့်မယ်အာဖရိကတိုက်မှာအခြေခံအဆောက်အုံအားနည်းမှုအပိုင်းကအရန်ကိုကြီးမားနေသေးပါအခြေခံအဆောက်အုံတွေတည်ဆောက်ဖို့အတွက်နှစ်စဉ်လိုအပ်တဲ့ငွေရဲ့သုံးပုံတစ်ပုံကိုတောင်းမှမရင်းနှီးနိုင်ပါဘူးရှင်
။အဲ့ဒီလိုအခြေခံအဆောက်အုံတွေတည်ဆောက်ရေးရင်းနှီးမြှုပ်နှံဖို့လိုအပ်တဲ့ငွေကြေးပမာဏကနှစ်စဉ်ဒေါ်လာဘီလီယံ40အထိရှိပါတယ်။ဒီတော့အတွက်မှာပဲနိုင်ငံတွေရဲ့ဗန်နောင်ငွေရထားချက်တွေကိုလျှော့ချဖို့အာဖရိကတိုက်ကမူဝါဒချမှတ်သူတွေကို IMF ကအကြံပေးနေပါတယ်။အထူးသဖြင့်တော့လောင်စာဆီနဲ့လျှက်စစ်ဓာတ်အားတွေအတွက်အစိုးရတွေကမျှဝေကြခံပေးနေတာကိုရှော့ချဖို့ပါနိုင်ငံတကာမှာစီးပွားရေးတိုးတက်မှုနှေးကွေးလာတဲ့အချိန်မျိုးမှာကိုယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုထိန်းထားနိုင်အောင်အဲ့ဒီငွေတွေကိုအသုံးပြုပါလို့ IMF ကအကြံပေးနေတာဖြစ်ပါတယ်။အာဖရိက45နိုင်ငံအကြားဒေတာရင်းကုန်သွယ်မှုကိုတည်ဆောက်ခြင်းအပြင်ယူရိုငွေကြေးဒေတာရဲ့ဒုတိယအကြိမ်မြောက်ရိုက်ခတ်မှုကြောင့်စီးပွားရေးကျဆင်းမဲ့အရေးကနေခုခံကာကွယ်နိုင်တယ်လို့တန်ဇန်နီးယားဘိုင်ရဲ့အုပ်ချုပ်ရေးမှူးဘန်နိုအန်ဒူလူကပြောပါတယ်။အခြေအတင်အငင်းခုံဖြစ်ဖွယ်ရှိတဲ့နောက်ထပ်စိတ်ကူးတစ်ခုကိုလည်းအန်ဒူလူကပြောဆိုနေတာပါ။
Let's still look at the possibility of reserve pooling options to exploit the differences in the exposure to risk across our country.
တင်ရိုးနိုင်ငံတွေမှာအကြမ်းတည်းဆိုင်နိုင်တဲ့အခြေအနေတွေပေါ်ကွာခြားချက်တွေအသုံးချနိုင်ဖို့အရန်ငွေကြေးရန်ငွေတရတပေါင်းတစည်းတည်းထူထောင်ရေးဖြစ်နိုင်ခြေကိုကြည့်ကြအောင်ပါ။ကျွန်တော်အားလုံးကြုံရတဲ့အကြမ်းတည်းတွေကမတူပါဘူး။ကုန်ပစ္စည်းအားလုံးတစ်ချိန်တည်းမှာဈေးကျတာမျိုးမဟုတ်ပါဘူး။အကြက်တဲတွေကိုစုပေါင်းပြီးရင်ဆိုင်သင့်တယ်လို့ကျွန်တော်ထင်ပါတယ်ဒီလိုအခြေအနေကိုရောက်ဖို့ကတော့နိုင်ငံရေးအရာတကယ့်ကိုအကောင်နဲ့ဆုံးဖြတ်ချက်မျိုးချဖို့လိုနိုင်ပါတယ
်အာဖရိကဒေသမှာအကြီးဆုံးနိုင်ငံဖြစ်ပြီးအိမ်နီးချင်းနိုင်ငံတွေထက်စာရင်ကမ္ဘာလုံးဆိုင်ရာစီးပွားရေးနဲ့ပိုပြီးလွေရော့ရှက်တင်ရှိတဲ့တောင်အာဖရိကနိုင်ငံကတော့နောက်နှစ်မှာ 1.6 ဂိုင်နှုန်းပဲဖွံ့ဖြိုးတိုးတက်မယ်လို့ခန့်မှန်းထားပါတယ်တောင်အာဖရိကနိုင်ငံဟာအလုံသမားအရေးမတည်မငြိမ်မှုတွေအလုတ်လက်မဲ့အရေးအတွက်များလွန်းတာတွေနဲ့ရင်ဆိုင်ရုန်းကန်နေရပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်စီးပွားရေးအစီအစဉ်ကိုဒီမှာပဲညီကုန်းချုပ်လိုက်ပါတယ် VOA ကနေသတင်းပတ်စင်တင်းလာနေတိုင်းထုတ်လွှင့်နေတဲ့စီးပွားရေးအစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာအတန်နဲ့တာမကစာသားနဲ့ပါဖတ်ရှုနိုင်ပါတယ်ခင်ဗျာ